ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦးကခေါင်းဆောင်နှစ်ဦးကိုမတရားအသိနဲ့ဆက်သွယ်မှုနဲ့ကချင်ပြည်နယ်မိုးညင်းမြို့မှာမနေ့ကဖမ်းဆီးခဲ့ပါတယ်။စစ်ဘက်ရေးကလုံခြုံရေးဆရာဖအဖွဲ့ကမိုးညင်းရဲစခန်းကိုခေါ်ဆောင်သွားပြီးတော့ပုံမှန်ဆက်ခွန်မြင်ဆောင်တစ်ဆွဲချက်တင်ခဲ့တာဖြစ်တယ်လို့ဒေသခံညဉ့်ညံရေးအထောက်အပံ့အဖွဲ့က BOA ကိုပြောပါတယ်။ ABSDF အဖွဲ့ကအပြစ်ခတ်ရက်စက်ရေးအစိုးရနဲ့သဘောတူလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုအဖွဲ့ဝင်တွေဖမ်းခံရတာကိုနားမလည်နိုင်ဘူးလို့လည်းဆိုပါတယ်။အဲဒီကြောင့်လည်းပတ်သက်ပြီးတော့မြင်မြင်သက်သက်တူနဲ့ဆက်သွယ်မြင်မြန်ထားတဲ့အကြောင်းကိုကြောင်လင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဒုက္ခထကိုအောင်ဆွေဦးဘို့အဆင့်ရှိတဲ့မောင်ဦးနဲ့ရက်သားတူဖြစ်တဲ့ကိုကိန်းမြင့်တို့သုံးဦးကိုမတရားအသိနဲ့ဆက်နွယ်မှုနဲ့ကချင်ပြည်နယ်မွန်ညင်းရဲစခန်းမှာဖမ်းဆီးထားပါတယ်။မနေ့ကညနေပိုင်းမှာမြောက်ပိုင်းတိုင်းစစ်ဖက်ရေးရာလုံခြုံရေးမှူးဆရာဖကဖမ်းဆီးခဲ့တာလို့ရဲစခန်းမှာကိုယ်တိုင်တွားရောက်တွေ့ဆုံခဲ့သူတူဖြစ်တဲ့ကိုကျော်မိုးတန်းကပြောပါတယ်ကိုကျော်မိုးတန်းဟာမွန်ညင်းမြို့နယ်ငင်းညာရေးထောက်ကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံလည်းဖြစ်ပါတယ်အဖမ်းခံခဲ့ကြရတဲ့ ABSDF အဖွဲ့ခေါင်းဆောင်နှစ်ဦးမွန်ညင်းမြို့ကိုရောက်လာတာကသူတို့အဖွဲ့ဝင်တူရဲ့နာရေးကိုလာတာလို့ဆိုပါတယ
်မွန်ညင်းမြို့လာတာက ABSDF ရဲ့ရဲဘော်တော့ဒီကတော့ကျမရဲ့မကောင်းလို့ကျွန်တော်မင်းကြီးမှာကျွေးပါလာပြီနဲ့မင်းကြီးမှာတော့ဆင်းရတယ်။ကျွန်တော်ဘုံကြီးအစ်ကိုပေါ့နော်။နိုင်ကျွန်းကကားပေါက်ပြီ။ဒါဆိုခုနေနေဆင်းရ။အဲဆင်းရတဲ့တူကအဲကိုအောင်ရှင်ရဲ့ဒီကြီးမြောက်ပိုင်းကိုအစ်ကိုရှိတဲ့မောင်ဦးပေါ့နော်။အဲ့ဒါဆင်းလာကြတာပေါ့
။တခြားဘသူတွေပါသေးလဲ
။အဲတခြားကဘန်းကျုံလိုက်ချက်တာပေါ့နော်။မာမီမှနေတယ်။ဒီနေရာကအရပ်ကြီးကြီးပေါ်တော့အတူတူပါလာ။ဒီနေရာကအကြီးကြီးကမဟုတ်ဘူးကြီးက
ABSDF ကကိုအောင်ဆွေဦးတို့ကိုစစ်ထောက်လိုင်းရေးအဖွဲ့ကလာပြီးတော့ခေါ်ဆောင်သွားတဲ့အကြောင်းကိုလည်းကိုကျော်မိုးတန်းကဆက်ပြီးတော့ရှင်းပြပါတယ
်။အဲ29ရက်နေ့မှာတင်းကြော်တာပေါ့နော်။တင်းကြော်ရင်းမှာကိုအောင်ဆွေဦးရဲ့ပေးနေတဲ့ညီမအိမ်မှာပဲတက်ကနေလာပြီးတော့လာခေါ်တော့ဗျာ။ဒီလိုတက်ကတော့အစ်ကကဘယ်လိုပိုင်းတိုင်းစားဖတ်မှုလို့ပြောတဲ့ဘူးကြီးရှင်းပေါ့နော်။အဲဒီလိုကအစ်ကကနေရှင်းလာပြီးမှအဲမိုးကြီးမှာရှိတဲ့အားအဖာကြီးရေးတဲ့ဘာဝင်ပါကျွန်တော်လာခေါ်ရဲလို့ဆိုတော့ကိုကြီးရဲ့ကံမှာသူတို့ရေးစားရောက်သွားတဲ့အချိန်မှာပဲကျွန်တော်တို့ရောက်သွားတယ်ပေါ့နော်ကျွန်တော်ရောက်သွားတယ
်သူတို့ကလာခေါ်ရဲဆိုတာတက်နဲ့လက်နဲ့နဲ့လာဝိုင်းပြီးဖမ်းတာလား
ဖမ်းတာမဟုတ်ဘူးကျွန်တော်တက်ပြီးအဲလက်နဲ့ပြီးရေးနေတော့ပါတယ်ဗျတခြားမှာမိကြီးရရှိသေးပါဆိုကျွန်တော်ဆက်ပြီးရောက်ခေါ်ရဲပါဘူ
း ABSCF ဒုက္ခတာကိုအောင်ဆွေဦးအပါဝင်၃ဦးကို KIA ကချင်လွတ်မြောက်ရေးတက်ရဲ့နေမြေတွင်းနေထိုင်မှုနဲ့ဆက်ဆက်ပြီးတော့မွန်ညင်းရဲစခန်းမှာအမှုဖွင့်ထားတယ်လို့မွန်ညင်းမြို့နယ်ငင်းညာရေးထောက်ကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံကိုကျော်မိုးတန်းကဆက်ပြီးတော့ပြောပါတယ
်။ဒီကနေ့တော့ကျွန်တော်ကပြောရတာကတော့တော့လာရေးဖြည်းဖြည်းလက်မှတ်ပေးပါလေကျွန်တော်တို့အဲဆီချင်းလို့ဝါးဆိုပြီးကျွန်တော်တို့ပြောတယ်။အဲမွန်ညင်းစားပါပေါ့နော်။ကျွန်တော်တို့အားလုံးကိုဖြည်းဖြည်းလေးမှအဲတို့အားလုံးကိုမေးပြီးမှကျွန်တော်ရဲစခန်းမှာအမှုဖွင့်လိုက်ကြတယ်။အဲဒီချင်းတဲ့ဒီကတော့ခလျာဆောင်ရာပူကြီးဒီဟာဆိုးပေါ့နော
်။အခုအဖမ်းခံထားရတာဘယ်သူတွေလဲခင်ဗျာ။ဘယ်နှစ်ယောက်လဲ
။၃ယောက်ပါခင်ဗျာ။ကိုအောင်ရှင်ဦးရဲ့အဲဘူအချင်းရှိတဲ့မောင်ဦးရဲ့တော့ပြီးနေရပေါ့နော်၃ယောက်
သူတို့ကိုဘာအမှုနဲ့ဖမ်းရလဲခင်ဗျ
ချက်ကိုတင်းနေပါခင်ဗျမတရားအသိနဲ့ဆက်သွယ်မှုပေါ့နော
်ဘယ်မတရားအသိနဲ့ဆက်သွယ်တာလဲဘာကြောင့်သူတို့ကိုဖမ်းတာလဲခင်ဗ
ျပုံမှန်ချက်ကိုတင်းတာမတရားအသိနဲ့ဆက်သွယ်မှုအဲသူတို့ဆွဲလိုက်တဲ့အမှုကတော့ AI A ရဲ့နေမြေမှာနေထိုင်မှုကြောင့်မို့ချက်ကိုတင်းနေဆွဲရပေါ့ဗျာ
အဲ့ဒီ၃ဦးစလုံးက AI ရဲ့နေမြေမှာနေနေကြတဲ့လူတွေကြီးပဲလား
မဟုတ်ပါဘူးခင်ဗျစိတ်ကြီးကမာလိမနေကြပါဆန္ဒပြတော့သူရဲ့ရောက်ပိုင်းဆိုတော့အဲဒီနေနေမှနေတာပေါ့နော
် ABSDF အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA ကိုအစိုးရနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ဝင်တွေကိုဘာကြောင့်အခုလိုဖမ်းရတယ်လဲဆိုတာဒေသခံငြိမ်းချမ်းရေးထောက်ကူပြုအဖွဲ့ကနားမလည်နိုင်ဘူးလို့လည်းကိုကျော်မိုးတန်းကဆိုပါတယ
်အဲကျွန်တော်တို့နားလည်တာကတော့အဲ ABSDF ကအခု NCA ကိုလက်မှတ်ထိုးထားတဲ့ specific တဲ့ပုံစံဆက်ကိုတင်ရှိတဲ့လို့ကျွန်တော်တိချတာပေါ့နော်ဆက်ကိုတင်မရှိတဲ့ဆက်ကိုတင်မရှိတဲ့ဒါလူမျိုးတွေကိုအားလုံးသိကြတယ်ဘာနာမလဲတပူပြနေတယ်ပေါ့နော
်ဆိုတော့အခုငင်းငယ်ရေးထောက်ကူပြုအဖွဲ့အနေနဲ့ကိုကျော်မိုးတန်းတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာဆက်လုပ်မလဲခင်ဗျအ
ဲကျွန်တော်တို့ကတော့ဟိုကျွန်တော်တို့လက်လာမှုချက်တွေအခုတော့ရှိရကျွန်တော်ရောင်းဝယ်မှာရှိရတိကျစီတွေကျွန်တော်တို့တောက်ကြိုင်းမှာကျွန်တော်ဘာလုပ်တင်လဲဆိုတော့သူကတိုင်ပြီးမှအဲကျွန်တော်ဆက်လုပ်မှာပေါ့ဗျာနော
်တကယ်တော့အစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့ ABSD ရဲ့အဖွဲ့ဝင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးတာအခုဒီချိန်ကပထမဦးဆုံးမဟုတ်ပါဘူး2016ခုနှစ်ဒီဇင်ဘာလတုန်းကလည်းတကြိမ် ABSD ရဲ့အဖွဲ့ရဲ့ဥဆောင်ဖိုးကော်မတီဝင်ရဲဘော်မင်းထေးကိုကချင်ပြည်နယ်လိုင်ဇာဒေသကိုအသွားကားဂိတ်တစ်ခုမှာအခုလိုပဲမတရားအသိနဲ့ဆွနယ်မှုပုံမှန်7နှစ်နဲ့တရားစွဲဆိုပြီးတော့အချိန်8လကျော်ဖမ်းဆီးခဲ့ပါသေးတယ်။ တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ် NCA ကို ABSD ရဲ့အဖွဲ့ကတခြားတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ခုနဲ့အတူ2015ခုအောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်